အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့20နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ 4,100 ထပ်တိုးခဲ့ပြီးသေဆုံးသူက 4,200 နီးပါးထပ်တိုးခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောပါတယ်။အိန္ဒိယမှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီထက်ပိုများနိုင်ခြင်းရှိပြီးအမြင့်ဆုံးကူးစက်တဲ့ပမာဏကိုမေလကုန်နဲ့အထိရောက်အောင်မှာမဟုတ်သေးဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကယူဆကြပါတယ်။အိန္ဒိယတနင်္ဂနွေလုံးကိုလော့ခ်ဒေါင်းလုပ်ဖို့ကာကွယ်ဆေးထိုးလုပ်ငန်းကိုအရှိန်မြင့်လှုပ်ဆောင်မှုနဲ့ virus နဲ့မျိုးဗီဇပြောင်းလဲမှုတွေကိုခြေရာခံဖို့အိန္ဒိယရဲ့အဓိကအတိုက်ခံကောင်းဆောင်ရာဟူဂန္ဒီကဝန်ကြီးချုပ်နရင်ဒရာမိုဒီစီတောက်ကြနေကပေးပို့တဲ့စာထဲမှာတိုက်တွန်းထားပါတယ်။ကျွန်တော်တို့နိုင်ငံမှာ virus ပိုးထိန်းချုပ်မရအောင်ပြန့်နှံ့စေတာဟာကျွန်တော်တို့လူထုအတွက်သာမကကျန်တဲ့ကမ္ဘာကြီးအတွက်ပါတိတ်ကိုထိခိုက်စေပါလိမ့်မယ်လို့ရာဟူဂန္ဒီကပြောပါတယ်။အိန္ဒိယမှာပြန့်နှံ့ကူးစက်နေတဲ့ COVID ဗီဇမျိုးကွဲဟာစိုးရိမ်ွယ်ဗီဇမျိုးကွဲဖြစ်တယ်လို့ပြည်ထောင်နိုင်ငံကကြေညာထားပါတယ်။အခုဆိုရင်အိန္ဒိယမှာ COVID ကူးစက်တာဟာလူဦးရေထူထပ်တဲ့မြို့ကြီးတွေကနေဝေးလံတဲ့ဒေသကကျေးရွာတွေစီရောက်နေပြီဆိုတာလေ့လာချက်တွေအရတွေ့ရပါတယ်။အိန္ဒိယလူဦးရေ80ရာခိုင်နှုန်းလောက်ဟာလူထုကြမ်းမာရေးဆောင်ရှောက်မှုစနစ်ပိုးပြီးဆိုးရွားတဲ့ကျေးလက်ဒေသတွေမှာနေထိုင်ကြတာကြောင့်ပိုးပြီးစိုးရိမ်ွယ်အခြေအနေနဲ့ရင်ဆိုင်ရွယ်ရှိပါတယ်။ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေကြောင့်ကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ158သန်းရှိနေပါပြီ။အဲ့ဒီအထက်မှာအမေရိကန်က 32.6 သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 21.8 သန်းနဲ့ဒုတိယအများဆုံး၊ဘရာဇီးလ်က 15 သန်းနဲ့ကူးစက်မှုတတိယအများဆုံးရှိနေပါတယ်။